SBS Radio.
တော်ရရှိမြက်မြ SBS Viceland The Feed Season ကနေအထူးစုံစမ်းမှုအရညံပြင်းတဲ့စီးမြင်တွေကြောင့်အိမ်နောက်ဖေးကအလှပြင်းစည်းကမ်းတွေကလူတွေရဲ့အသက်တွေကိုအန္တရာယ်ဖြစ်နိုင်ဖို့အတွက်ခွင့်ပြုပေးထားသူဖြစ်နေတာကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်မဲလ်ဘန်မြို့လယ်ကယာယီဖြစ်ခဲ့တဲ့ဆန်ပြုလုပ်ထားတဲ့အလှပြင်းခွဲစိတ်စည်းကမ်းမှာညစ်ပတ်နေတဲ့ဆေးထိုးအပ်တွေသွေးစွန်းနေတဲ့ပတ်တီးတွေနဲ့တရှူးတွေပြည့်နေတဲ့အမှိုက်ချင်းများနဲ့ပြည့်နှက်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။အဲဒီမှာတရားမဝင်ရရှိထားတဲ့ဘိုတော့ခ်နဲ့တခြားဆေးဝါးတွေနဲ့ပြည့်နေတဲ့ဘူးတွေကိုလည်းတွေ့ရှိရတယ်လို့ဆိုပါတယ်။အဲဒီဆေးကန်ကိုပိုင်ဆိုင်သူကဩစတြေးလျမှာလောက်ကန်ခွင့်ရှိတဲ့သူနာပြုသုံးမဟုတ်ဆရာဝန်မဟုတ်တဲ့လူကမျက်ခွန်းနှစ်ထပ်ခွဲစိတ်မှုအသားရင်မထွန်းအောင်လှုပ်တဲ့ဆေးထိုးရာနဲ့မျက်နှာကိုဖြည့်ဆည်းပေးတာတို့ကိုသူမဆေးကန်းထဲကကရင်ပေါ်မှာပြုလုပ်ပေးနေပါတယ်။ခွေးတကောင်ကလည်းပြေးလွှားနေသလိုသွေးကြောထဲကိုဓာတ်စာရည်ထည့်သွင်းပေးတာကိုသူမရဲ့အခန်းထဲမှာလှုပ်ဆောင်ပေးနေပါတယ်။ဖီကီလို့ခေါ်တဲ့တရုတ်သတင်းထောက်ကပိုင်ရှင်နဲ့ယခုလိုစကားပြောဆိုပါတယ်။
Yeah. How long have you been doing eyelids?
About 2 years.
ဒီမျက်ခုံးတွေကိုသင်လုပ်နေတာဘလောက်ကြာပြီလဲ။နှစ်နှစ်လောက်ရှိနေပြီ။ဒီအလှပြင်ဆေးကန်းတွေကဩစတြေးလျမှာစီးပွားလုပ်ငန်းတိုးပွားကျယ်ပြန့်လာနေတာကို SBS Feed အစီအစဉ်ရဲ့စုံစမ်းမှုအရသိရှိရပါတယ်။ Melbourne မြို့လေကနောက်ဆေးကန်းတစ်ခုကပိုင်ရှင်ပြောတာကတော့သူတို့လိုအပ်တဲ့ဆေးတွေကိုနိုင်ငံခြားကနေရရှိတယ်လို့ဆိုပါတယ
်။
Our Botox is from Korea. It can only be brought to Australia by person. If you post it, it will be confiscated. You're not allowed to import it to Australia, so we can only get it through illegal channels.
ကျမတို့ Botox ဆေးကကိုရီးယားကပါ။နောက်ဆန်ရှင်ကဩစတြေးလျကိုလူနဲ့သာသယ်ယူလာလို့ရတာပါ။သင်စာရိုက်ကထည့်လိုက်ရင်သူတို့ကသိမ်းသွားမှာပါ။ဩစတြေးလျကိုတင်သွင်းလို့မရပါဘူး။ဒါကြောင့်ကျမတို့တရားမဝင်တဲ့လမ်းကြောင်းတွေကသာရရှိနိုင်တာပါ။ဒီတရားမဝင်အလှပြင်ဆေးကမ်းတွေရှိနေတာကိုပြည်သူ့ကျန်းမာရေးအာဏာပိုင်တွေကအချိန်ကြာမြင့်စွာသိရှိနေပြီဖြစ်ပါတယ်။ယခင်နှစ်စက်တင်ဘာလကဆင်နီမျိုးကမယ်ရီဘျူတီဆေးကမ်းမှာအမျိုးသမီးတစ်ယောက်သေဆုံးသွားပြီးတဲ့နောက်ညူဆော့ဝဲကျန်းမာရေးအာဏာပိုင်တွေကအဲ့ဒါမျိုးဆေးကမ်း10ခုကိုရုတ်တရက်ဝေရောက်စီးနင်းပြီးတရားမဝင်ဆေးများကိုသိမ်းယူခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဆေးကပိုင်ရှင်သုံးဖို့အဲ့ဒီဆေးတွေကိုပေးသွင်းရောင်းချသူတူတယောက်ကိုမှဖမ်းဆီးတရားစွဲဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဒီဆေးကန်တွေကဆက်လက်လုတ်ကိုင်းနေပြီးသူတို့အတွက်ကတော့ထုံးစံတိုင်စီးပွားလေပတ်နေရရှိနေပါတယ်။တချို့မှုကိစ္စတွေမှာဆိုရင်အဲ့ဒီအလှဆိုင်တွေကတကယ်ကြောင်းကျင်တဲ့ပုံစံမျိုးတွေပြသထားတယ်လို့ဆိုပါတယ်။လီနာလို့ခေါ်တဲ့အမျိုးသမီးတူကမျက်ခွန်းတစ်ထပ်ပြုလုပ်တဲ့ခွဲစိတ်မှုကိုခံခဲ့ရပြီးသူမကိုခွဲစိတ်သူကအထွေထွေကုဆရာဝန်လို့အခိုင်အမာပြောဆိုတယ်လို့ဆိုပါတယ
် The first time I met her I saw the certificate in her office
အော်ကျွန်မပထမတစ်ခေါက်ကသူမကိုတွေ့တော့ကသူမရုံခန်းထဲမှာသက်သေခံအောင်လက်မှတ်ကိုတွေ့ရပါတယ်အဲ့ဒီခွဲဆုံမှုကအလွန်နာကျင်ပြီးအပိသက်ရလကလည်းတကယ်ကျွမ်းကျင်သူလုတ်ပေးတာနဲ့မတူဘူးလို့ဆိုပါတယ
်
I didn't want to go out. My eyes were so obvious. I wore glasses wherever I went.
ကျမအပြင်ကိုမထွက်တော့ဘူး။ကျမမျက်လုံးတွေကသိပ်သိသာတယ်။ကျမဘဲသွားသွားနေရာတကာမှာနေကမျက်မှန်တတ်ထားရပါတယ်။တကယ်တမ်းမှာတော့အဲ့ဒီခွဲဆုံမှုပြုလုပ်တဲ့အမျိုးသမီးကသူမဟာတရားဝင်မှတ်ပုံတင်ထားတဲ့ဆရာဝန်ဆိုပြီးလိန်ညာနေတာကနှစ်ပေါင်းတော်ကြာနေပါပြီ။သူမကို The Feed Season ကသတင်းထောက်ကထိတ်တိုက်ရင်ဆိုင်ယခုလိုမေးမြန်းခဲ့ပါတယ်
။ I mean what if you'd killed somebody?
We are just studying like microsurgery. It's not a surgery actually.
ကျမဆူလိုရာကသင်လူတယောက်ယောက်ကိုသေစေခဲ့ရင်ကိုကျမတို့ကအနုခွဲစိတ်မှုကိုသာပြုလုပ်တာပါ။တကယ်တမ်းခွဲစိတ်မှုကိုပြုလုပ်တာမဟုတ်ပါဘူးတကယ်တမ်းခွဲစိတ်တာမဟုတ်ပါဘူး Victoria Health Complaint Commissioner Karen Kusek ပြောတာကတော့မကျေနပ်တဲ့ဖောက်သည်တွေစီကသူမရုံးခန်းကို တိုင်ကြားတာမရရှိပဲအရေးယူဖို့ကခက်ခဲတယ်လို့ဆိုပါတယ
် Unless we have sufficient information to be able to investigate or go and talk to providers then we can't do anything which is just the way it is and I think that's probably true of most regulatory agencies we have to have a basis for doing that
ကျမတို့စုံစမ်းစစ်ဆေးဖို့လုံလောက်တဲ့အချက်လက်တွေမရရှိပဲလုံဆောင်ပေးနေသူတွေကိုသွားရောက်ပြောဆိုလို့မရနိုင်တဲ့အတွက်ကျမတို့ဘာမှလုပ်ပေးလို့မရပါဘူးဒါကဒီလိုပါပဲပြီးတော့ကျမထင်တာကစီကန်းထိတ်သိမ်းတဲ့အဖွဲ့အစည်းအတော်များများအတွက်ကဒီအချက်ကမှန်ကန်ပါလိမ့်မယ်ကျမတို့မှာလုတ်ကင်ဖို့အခြေခံအကြောင်းရင်းရှိဖို့လိုအပ်ပါတယ်။သောရရှင်အမျိုးသမီးများခင်ဗျာအခုခေတ်မှာမိမိအလိုချဖြစ်နိုင်ဖို့ခွဲစိတ်ပညာတွေတိုးတက်လာနေပေမဲ့မျက်နှာဆိုတာကလူကြားမှာဖုံးကွယ်လို့မရတဲ့အမြဲလူတွေမြင်နေရတာမို့တခုခုလုပ်မယ်ဆိုရင်လေဒီလိုနောက်ဖေးချံမှာဖွင့်ထားတဲ့အတူအယောင်ဈေးကန်တွေမှာတစ်သက်လုံးနောင်တရမယ့်အဖြစ်မျိုးမဖြစ်ရအောင်ရှောင်ရှားကြပါလို့ပြောဆိုရင်SPS သတင်းဌာနက LC Potaka ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းရဲ့ Facebook မှာကိုယ့်ရဲ့အကြောင်းတွေကိုဝေမျှနိုင်ပါတယ်ရှင
် Hear more stories in your language by visiting sbs.com.au